အစ္စရေးတွေရဲ့ချက်ထွင်ရေးနဲ့လွှမ်းမိုးရေးဆိုတဲ့စိတ်ဓာတ်ကြောင့်ပါလက်စတိုင်းပြည်သူတွေအပါအဝင်အရှေ့အလယ်ပိုင်းဒေသတော်တော်များများကလူတွေကိုအကြမ်းဖက်ပဋိပက္ခတန်တရားစီတွန်းပို့ရာရောက်နေပြီးတော့ဒေသရင်းပြဿနာတွေအတွက်ဆင့်မှန်တဲ့အဖြေမရနိုင်ဖြစ်နေတယ်လို့ပါလက်စတိုင်းသမ္မတမာမော့အာဘတ်စ်ကပြောလိုက်ပါတယ်။ငြိမ်းချမ်းရေးနဲ့သိမ်းပိုက်နယ်မြေတွေပေါ်ဂျူးအခြေချအင်အားတွေဆက်လက်ဆောက်လုပ်မှုတစ်ခုခုကိုအစ္စရေးတို့ရွေးချယ်ရလိမ့်မယ်လို့ကုလသမဂ္ဂထွေထွေညီလာခံမှာပါလက်စတိုင်းခေါင်းဆောင်မစ္စတာအာဘတ်စ်ကမင်းကွန်းထဲမှာပြောသွားတာပါ။ပါလက်စတိုင်းပိုင်နယ်မြေတွေပေါ်မှာဂျူးအခြေချမှုတွေအဆုံးသတ်ဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတဲ့အစ္စရေးဟာဥပဒေအထက်ကနိုင်ငံဖြစ်တယ်ဆိုတဲ့အမြင်ရှိနေတယ်လို့လည်းစနေနေ့တုန်းကပြောကြတဲ့မင်းကွန်းထဲမှာပြောသွားပါတယ်။ပါလက်စတိုင်းနေအိမ်တွေကိုအစ္စရေးတို့ကဖျက်ဆီးတယ်လို့စွပ်စွဲတယ်လို့ဂါဇာဒေသအပေါ်ပိတ်ဆို့ထားတာကိုလည်းပါလက်စတိုင်းခေါင်းဆောင်ကအပြစ်တင်ပါတယ်။ဒါအပြင်အစ္စရေးတို့ဘက်ကမဟာဒတိုင်းကြီးကစီးခဲ့တဲ့အပေါ်မှာလည်းလူမျိုးရေးခွဲခြားတဲ့တိုင်းကြီးတိဆောက်ခဲ့တယ်လို့ကုလသမဂ္ဂမှတုံ့နှုံပြောကြားသွားပါတယ်။ပါလက်စတိုင်းခေါင်းဆောင်ရဲ့မင်းကွန်းစကားအပေါ်အစ္စရေးတို့ဘက်ကအခုချိန်ထိတော့တုံ့ပြန်မှုမရှိသေးပါဘူး။အစ္စရေးတို့နဲ့ဆွေးနွေးနေဆဲဖြစ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကနေအလုံးစုံပါဝင်တဲ့သဘောတူညီမှုတစ်ခုကိုတစ်နှစ်အတွင်းမှာရအောင်လို့သူ့ဘက်ကအတက်နိုင်ဆုံးလှုပ်သွားမယ်လို့လည်းမစ္စတာအာဘတ်စ်ကပြောသွားပါတယ်။